အစ္စရေးဟာဟစ်ဇ်ဘူလာတို့ကိုမြေပြင်ထိုးစစ်အငယ်စားတွေနဲ့စတင်တိုက်ခိုက်လိုက်ပါပြီ။တိုက်ပွဲနဲ့နှိစက်တဲ့မြောက်ပိုင်းနယ်မြေသုံးခုစီကိုတပ်ဖွဲ့တွေပုံမိုးဆွဆွနိုင်ရည်ရှိတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။ဒီဝင်ရောက်စီရင်မှုနဲ့ပတ်သက်ပြီးအစ္စရေးဘက်ကသူတို့ကိုအကြောင်းကြားခဲ့တယ်လို့အမေရိကန်နိုင်ငံသားကြီးပြောပြရမက်သျူးဘီလာကဆိုပါတယ်။နှိစက်အနီးဟစ်ဇ်ဘူလာအဆောက်အုံတွေကိုအဓိကထားတဲ့ကန့်သတ်စစ်ဆင်ရေးတဲ့ဖြစ်ပါတယ်တဲ့။အစ္စရေးတပ်နဲ့ဟစ်ဇ်ဘူလာတို့စစ်သွေးကြောတို့အကြားလေဗနန်မြေပေါ်မှာထိတ်တိုက်တူတဲ့တိုက်ပွဲသတင်းတွေကတော့မကြားသေးပါဘူးသူတို့နှစ်ဖွဲ့ရင်ဆိုင်တိုက်ခိုက်ခဲ့ကြတာဟာဟို2016ခုနှစ်တုန်းကတလကြာတိုက်ပွဲမှာဖြစ်ပါတယ်ကိုင်ရိုအခြေစိုက်အမီမဖော်လူသူသန်တမန်တူကတော့အစ္စရေးရဲ့မြေပြင်ထိုးစစ်တဲ့ဟာလေဗနန်မှာဖြစ်လာတန်ကြီးရှိတယ်လို့ AP သတင်းဌာနကပြောခဲ့ပါတယ်အစ္စရေးကဒီအစီအစဉ်ကိုအမေရိကန်ပါဝင်အနောက်နိုင်ငံမဟာမိတ်တို့နဲ့အတူလှုပ်ဆောင်တာဖြစ်ပြီးအကန့်အသတ်ရှိနိုင်တယ်လို့လည်းဆိုပါတယ်။အဲဒီချိန်မှာတော့အစ္စရေးကဒီလိုတိုက်ခိုက်မှုတွေပြောင်းလဲနေတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အပြစ်ခံရဆွဲကြဖို့ဆော်ထားပါလေခင်ဗျာ။